Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အပေါင်းကကင်ဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်စမခင်ဗျထွေးပါရှင်
ရုရှားနိုင်ငံမြို့တော်မော်စကိုကလမ်းမပေါ်မှာရုရှားဗိုလ်ချုပ်ကြီးတူလှုပ်ကြံတပ်ဖြတ်မှုဟာသူ့ရဲ့လက်ချက်ဖြစ်တယ်လို့ယူကရိန်းကကြေညာပါတယ်။ဆီးရီးယားနိုင်ငံဟာထိရှာလိုတဲ့အခြေအနေတွေရှိနေတာမို့လို့နိုင်ငံရေးအတွင်းကူးပြောင်းမှုအလင်းမြန်ဆောင်ရွက်ဖို့ကုလထုကူစလေကတိုက်တွန်းပါတယ်။ပစိဖိတ်ဒေသမှာတရုတ်နိုင်ငံဩဇာလွှမ်းမိုးလာမှုကိုတံပြန်ထိန်းညှိနိုင်ဖို့ဩစတြေးလျနိုင်ငံရဲ့ကြိုးစားမှုဖြစ်တဲ့ဒေါ်လာတန်းချီတဲ့သဘောတူညီချက်နှစ်ရပ်ပြီးခဲ့တဲ့အပတ်အတွင်းမှာလက်မှတ်ရေးထိုးခဲ့ပါတယ်။
ထရမ့်အစိုးရတဲ့တက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာကူညီပေးရေးလုပ်ငန်းတွေအပြောင်းလဲရှိလာနိုင်မှာလားသတင်းဆောင်မှအပြည့်စုံမကြခင်တင်ပြပေးပါမယ်။နောက်သခိုင်းတိုင်းကဏီမြို့နယ်မှာတော့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား5ဦးသေဆုံးပြီး29ဦးထက်မနည်းဒဏ်ရာရပါတယ်။မန္တလေးတိုင်းမရယာမြို့မှာလည်းကြေးရွာတချို့မိချို့ဖျက်ဆီးခံရပါတယ်။ဒီလိုသတင်းပေးပို့ချက်တွေတင်ပြပေးပါမယ်။နောက်ဖက်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွာခီးသွွားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လင့်ပေးဦးမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမတ်သက်ငီထိုက်ကပြောပြပါမယ်ရှင်။
ရုရှားနိုင်ငံမြို့တော်မော်စကိုကလမ်းမပေါ်မှာရုရှားဗိုလ်ချုပ်ကြီးတဦးလှုပ်ကြံတပ်ဖြတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းကအင်ကာနေမှာပြောပါတယ်။မော်စကိုမြို့တော်ကသူ့နေအိမ်အပြင်ဘက်မှာစကူတာမှာဘုံးတက်ပြီးအဝေးရင်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်မှုအတွင်းရုရှားဗိုလ်ချုပ်ကြီးသေဆုံးခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ရဲ့နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ဆိုင်ရာတပ်ဖွဲ့များအကြီးအကဲဒုတိယဗိုလ်ချုပ်ကြီးအီဂေါ်ခီရီလပ်ဟာသူ့ရုံးကိုအသွာလှုပ်ကြံခံရတာဖြစ်ပါတယ်။သူ့ရဲ့လက်ထောက်လည်းသေဆုံးခဲ့ပါတယ်။ရုရှားရဲ့သုံးနှစ်နီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းသူ့ရဲ့လောက်ရက်တွေအတွက်အသက်54နှစ်အရွယ်ခီရီလပ်ကိုဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံအတော်များများကလည်းဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။တင်းနှင်းလာနေမှာပဲယူကရိန်းလုံခြုံရေးတပ်ဖွဲ့ SBU ကသူဟာတမ်းမြစ်ထားတဲ့ဓာတုလက်နက်တွေအသုံးပြုခိုင်းခဲ့တယ်လို့ဆွဆွဲပြီးရာဇဝတ်ကြောင့်အရာစုံစမ်းစစ်ဆေးတာဖြစ်ပါတယ်။အခုတိုက်ခိုက်မှုကိုသူတို့စီစဉ်ခဲ့တာလို့ယူကရိန်း SBU တပ်ဖွဲ့ကပြောခွင့်မရတဲ့အတွက်အမည်မဖော်တဲ့တာဝန်ရှိသူတို့ကပြောပါတယ်။ခီရီလပ်ဟာစစ်ရာဇဝတ်မှုကျူးလွန်သူနောက်ပြစ်မှတ်ထားတိုက်ခိုက်ခွင့်ရှိသူအဖြစ်လဲသူကရည်ညွှန်းပြောဆိုပါတယ်ရှင်။ဂါဇာဒေသမှာဟာမတ်စ်တွေကိုစစ်စင်တိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဂါဇာဒေသကိုလုံခြုံရေးအရာထိန်းချုပ်နိုင်တော့မယ်လို့အစ္စရေးကာကွယ်ဝင်ကြီးအစ္စရေးကတ်စ်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဂါဇာဒေသတွင်ဟာမတ်စစ်သွေးချတွေနဲ့အစိုးရဆိုင်ရာလုပ်ငန်းတွေကိုနှိမ်နှင်းဖယ်ရှားပြီးရင်အစ္စရေးအနေနဲ့လုံခြုံရေးအရာဂါဇာကိုထိန်းချုပ်နိုင်တော့မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကတ်စ်က X လူမှုကွန်ရက်မှာရေးသားပြောဆိုထားပါတယ်။အစ္စရေးရဲ့စစ်စင်ရေးဟာဟာမတ်စ်တွေအနေနဲ့ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလူ1200ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုမျိုးထပ်မံမလုပ်နိုင်ဖို့ဖြစ်တယ်လို့လည်းသူကပြောပါတယ်။ဂါဇာကိုလည်းအစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသအခြေအနေမျိုးနဲ့သူကနှိုင်းယှဉ်ပြောဆိုထားပါတယ်။အနောက်ဘက်ကန်ဒေသမှာအစ္စရေးထိန်းချုပ်ထားပြီးပုံမှန်ဝင်ရောက်စီးနှင်တာတွေဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။အစ္စရေးကတော့အကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လို့ပြောပါတယ်။ဂါဇာဒေသကိုအစ္စရေးကထိန်းချုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကမျှော်မှန်းထားတာတွေနဲ့စန့်ကျင်ဘက်လည်းဖြစ်နေနိုင်ပါတယ်။ဂါဇာဒေသမှာဟာမတ်စ်တွေကိုဖယ်ရှားပြီးရင်အစ္စရေးအနေနဲ့အဲ့ဒီဒေသမှာဆက်ပြီးမနေဖို့ပြီးခဲ့တဲ့အောက်တိုဘာလတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုထားပါတယ်ရှင်။ဆီးရီးယားနိုင်ငံမှာစစ်ပွဲမပြီးဆုံးသေးတဲ့အကြောင်းနိုင်ငံဟာထိလွှဲရှလဲအခြေအနေနဲ့အခက်အခဲအများပြားရင်ဆိုင်နေရကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကအင်ကာနစ်မှာသတိပေးလိုက်ပြီးအားလုံးပါဝင်တဲ့နိုင်ငံရေးအသွင်ကူးပြောင်းမှုစီကိုအလင်းအမြန်ဆောင်ရွက်ကြဖို့လဲတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာငြိမ်းချမ်းရေးစီးပွားတည်ငြိမ်ဖွံ့ဖြိုးရေးဆီးရီးယားပြည်သူအားလုံးပါဝင်ပြီးတရားမျှတမှုနဲ့တာဝန်ခံမှုတာဝန်ယူမှုရှိရေးတို့ကိုဆောင်ရွက်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုရှိနေပြီဆိုတဲ့မျှော်လင့်ချက်ရှိနေကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီရီပီဒရာဆင်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောပါတယ်။ ဒါပေမဲ့လည်းအနာဂတ်အတွက်စိုးရိမ်နေကြသူတွေလည်းအများအပြားရှိနေတယ်။ကျုံ့ရမယ့်အခက်အခဲတွေကအများအပြားရှိတယ်လို့လည်းသူကပြောပါတယ်။ Syria တွေဘက်ကရောနိုင်ငံတကာအတိုင်းဝိုင်းဘက်ကပါဒီကိစ္စတွေကိုမှန်မှန်ကန်ကန်မကင်တွန်းနိုင်ဘူးဆိုရင်ထပ်ပြီးတော့လမ်းလွဲသွားမယ့်အရေးကိုလည်းစိုးရိမ်ရတဲ့အကြောင်းသူကပြောပါတယ်။ Syria ဆရာကုလသမဂ္ဂအထူးကိုယ်စားလှယ် Peterson က Syria နိုင်ငံမြို့တော် Damascus မှာတပုန်ကောင်းဆောင်ဟောင်းတဲ့လက်ရှိအစိုးရကောင်းဆောင်Ahmed El Shara နောက်အိဆောင်အစိုးရဝန်ကြီးချုပ် Mohammed El Bashir တို့လည်းဒုနယ်လဲတွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကိုဒမတ်စကတ်မြို့တော်ကနေအစီရင်ခံတင်ပြခဲ့တာဖြစ်ပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။နူရူနောက်ပါပူဝါနယူဂီနီတို့နဲ့ဩစတြေးလျကြားဒေါ်လာတန်းချီတန်ဖိုးရှိသဘောတူညီချက်နှစ်ခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလက်မှတ်ရေးထုတ်ခဲ့ကြပြီးဒါအဆိုရင်ပစိဖိတ်ဒေသမှာတရုတ်ရဲ့ဩစာလွှမ်းမိုးမှုတိုးလာတာကိုဩစတြေးလျဘက်ကထိညှိမှုမှာအထောက်အကူဖြစ်မယ်လို့သုံးသပ်သူတွေကပြောကြပါတယ်ဒီသဘောတူညီချက်တွေဟာဆိုရင်နူရူချိုဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးနောက်ပါပူဝါနယူဂီနီမှာရက်ဂ်ဘီဘောလုံးအသင်းဖွဲ့စည်းမှုမှာလာမယ့်ဆယ်နှစ်အတွင်းဒေါ်လာတန်ရာချီပေးဖို့ဂရိကဝတ်တွေဖြစ်ပါတယ်။ဒါအပြင်ဒီချွန်းနိုင်ငံနှစ်ခုနဲ့တရုတ်ကြားလုံခြုံရေးသဘောတူညီချက်ရေးထိုးမဲ့အရေးမှလည်းဩစတြေးလျဘက်ကတားဆီးနိုင်မဲ့အခွင့်အလမ်းတချို့ရရှိသွားစေတာဖြစ်ပါတယ်။ဒီဘက်နှစ်ပိုင်းနဲ့အတွင်းတရုတ်ဘက်ကပစိဖိတ်ကျွန်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိုတက်တက်ကြွကြွလှုပ်လာတာကြောင့်ဩစတြေးလျအမေရိကန်နဲ့ဒေတာရင်းကတခြားသောမဟာမိတ်နိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာနေတာပါတယ်ရှင်။မုံတိုင်းတန်တင်တာကြောင့်ရုရှားလောင်စာစီတင်တင်မောနှစ်ဆင့်အကြည့်အကျဲထိခိုက်ပျက်စီးပြီးခတ်ရေးလက်ချမှာလောင်စာစီတန်ချိန် 3,800 လောက်ရိုဖစ်ခဲ့တဲ့အကြောင်းရုရှားနိုင်ငံပိုင်မီဒီယာကတင်းနယ်လာနေမှာသတင်းထုတ်ပြန်ပါတယ်။ဘူဂွန်နက်239နဲ့ဘူဂွန်နက် 212တို့ကမဇော့လောင်စာစီတန်ချိန် 9,200 နီးပါးကိုတဲဆောင်လာတာဖြစ်ပါတယ်။လူမှုကွန်ရက်မီဒီယာမှာတင်ထားတဲ့ဗီဒီယိုထဲမှာတော့ရေလိုင်းတွေပေါ်မှာရေနံစီအမဲတွေပေါ်နေတာကိုတွေ့ချာရပါတယ်။ခမန်းချင်းမဇော့လောင်စာစီတန်ချိန် 3,900 လောက်ပင်လယ်ထဲကိုရုတ်ဖိတ်ချခဲ့တဲ့အချိန်အမည်မဖော်တဲ့သတင်းရင်းမြစ်ကိုကိုကာပေးရုရှားနိုင်ငံပိုင်RND Novostik ကဖော်ပြပါတယ်။ရုရှားရဲ့ Cluster Data အုပ်ချုပ်ရေးမှူးဘီနီယာမင်ခူဒတ်တပ်ကတော့လောင်စာစီတွေပင်လယ်ကမ်းစပ်ကိုမရောက်သေးဘူးလို့ညင်ညာချက်မှာပြောဆိုခဲ့ပါတယ်။ Bogonet 212ရင်းနှီးတင်သင်းပေါ်မုန်တိုင်းတန်တင်ခဲ့ပြီးနောက်မှာတော့အရေးပေါ်ကယ်ဆယ်ရေးကိုတင်းနှင်းကနေနဲ့မှဆောင်ရွက်ခဲ့ရပြီးသင်းပေါ်သား73ဦးထက်ကတဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒုတိယမြောက်ရေနံတင်တင်မောဘူဂွန်နက် 239 ဟာလည်းထိခိုက်ပျက်စီးပြီးတင်မောသား14ဦးနဲ့အတူပင်လယ်ထဲကိုမျောပါခဲ့ပါတယ်။နောက်ပိုင်းမှာတော့ကယ်ဆယ်နိုင်ခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့လတုန်းကဝက်ရဲ့ကြောက်ကနဲ့အစာထိုးကုသပေးခဲ့သူအဲလာဘားမားပြည်နယ်ကအမျိုးသမီးတဦးပြန်လည်နလန်းထူလာပြီးရှစ်နှစ်ကြာကြောက်ကဆေးကုသခံယူနေရမှုကနေလဲလွတ်မြောက်သွားပါပြီ။ဒါဆိုရင်လူသားတဦးကိုတိရိစ္ဆာန်ရဲ့ကိုတွင်းအင်္ကာတွေနဲ့အခုနောက်ဆုံးအစာထိုးကုသမှုလည်းဖြစ်ပါတယ်။တဝါနာလုံနီဟာဆိုရင်မျိုးပီစာပြောင်းထားတဲ့ဝက်ရဲ့ကိုတွင်းအင်္ကာနဲ့အစာထိုးကုသခံတဲ့ငါးယောက်မြောက်အမေရိကန်ဖြစ်ပြီးထူးထူးခြားခြားဖြစ်စဉ်ကတော့သူမအနေနဲ့အရင်ကဝက်ရဲ့ကြောက်ကဒါမှမဟုတ်လဲဝက်ရဲ့နှလုံးကိုအစာထိုးကုသခံရပြီးနှစ်လအတွင်းဖျားနာသေးဆုံးခဲ့ရသူတွေလို့လည်းနာမကျန်းမဖြစ်ခဲ့ပါဘူး။အသက်53နှစ်အရွယ်လူနေကဘဝပြန်ဆရသလိုပဲလို့ AP သတင်းအေဂျင်စီကိုပြောပါတယ်။ အာအင်ပြဖြိုးနေပြီးကြောက်ကတ်ကောင်တစ်ခုကိုရထားတယ်လို့ခန်းစားရပြီးမယုံနိုင်စရာပါလို့သူမကပြောပါတယ်။မျိုးစိတ်ခွဲတွေချာကိုရင်အင်္ကာတွေအစားထိုးကုသရေးနဲ့ပတ်သက်ပြီးလမ်းမနှစ်မှာတရားဝင်ဆက်တင်လေ့လာရေးအတွက်သိပ္ပံပညာရှင်တွေလေ့လာနေချိန်မှာအခုသူမရဲ့ခွဲစိတ်ကုသမှုဟာအရေးကြီးတဲ့အဆင့်တစ်ခုဖြစ်တယ်လို့လည်းခွဲစိတ်မှုကိုဦးဆောင်ခဲ့သူ NYU Lagoon Health ကဒေါက်တာ Robert Montgomery ကပြောပါတယ်။ဝက်ချောက်ကတ်ကိုအစားထိုးကုသခံယူသူလိုနီးပြန်လည်နလန်ထူလာကြောင်းအင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပါလေရှင
်ဒီဇင်ဘာ18ရက်ပုဒ်ထူးမနက်ခင်းနောက်ဆွေးရသတင်းတွေဖတ်သိမ်းကြည့်လိုက်ပြပြခဲ့တာပါရှင်အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေဆက်လိုက်ထုတ်လင်းပေးပါမယ်အမေရိကန်သတင်းဆောင်မတစ်ပုဒ်နဲ့စာပါရစီရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လာမယ့်ဇန်နဝါရီလတဲ့အစိုးရတာဝန်တွေတရဝင်းလွှဲပြောင်းယူဖို့ပြင်ဆင်နေချိန်မှာပဲအစိုးရသစ်တက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေကိုဘယ်လိုနေရာတွေမှာခွဲဝေချမှတ်မလဲဆိုတဲ့အဓိကမေးခွန်းတွေလည်းဖြစ်လာပါတယ်။ Trump အစိုးရအသစ်အနေနဲ့ဘယ်လိုနေရာတွေမှာအကူအညီတွေဖြတ်တောက်လာနိုင်ပွဲရှိပါလဲ။ဘယ်နေရာတွေကိုတော့ဦးစားပေးဆောင်ရွက်လာနိုင်ပါလဲ။ View သတင်းတောက် Veronica Pelletius Iglesias ပေးပို့တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။
အိန္ဒိယနိုင်ငံအတွက်ဆေးဝါးထောက်ကူပစ္စည်းတွေကာဇာကမ်းမြောင်အတွက်စားနပ်ရိက္ခာအကူအညီတွေပေးနေတဲ့အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်နိုင်ငံသားအကူအညီအများဆုံးပေးရလှူဒါန်းတဲ့နိုင်ငံဖြစ်ပါတယ်။2022ဘဏ္ဍာနှစ်တစ်ခုထဲမှာတင်အမေရိကန်ဒေါ်လာ80ဘီလီယံလှူဒါန်းခဲ့တာပါ။ဒါဟာဖြင့်လူသားချင်းစာနာမှုအကူအညီစီးပွားဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးလုံခြုံရေးနဲ့တခြားသောပြည်ပလုပ်ငန်းတွေအတွက်ရထားတဲ့ဖက်ဒရယ်အစိုးရအသုံးစရဲ့တရားခိုင်နှုန်းဖြစ်ပါတယ်။ဒီလိုနိုင်ငံတကာအကူအညီတွေကိုရွေးကောက်ခံသမ္မတထရမ့်အနေနဲ့ဇန်နဝါရီလတဲ့ဒုတိယကြိမ်အစိုးရတာဝန်တွေစတင်တဲ့အခါဘယ်လိုခွဲဝေသတ်မှတ်သွားမလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ပထမအကြိမ်သူအစိုးရတာဝန်ယူခဲ့တဲ့ကာလ2018ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ပြည်ပအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးအခုလိုပြောခဲ့မှုပါတယ်
။ We will examine what is working, what is not working.
ဘယ်အကူအညီတွေကထိရောက်လဲဘယ်ဟာတွေကမထိရောက်ဘူးလဲဆိုတာနဲ့ကျွန်တော်တို့စီကနေဒေါ်လာငွေနဲ့အကာအကွယ်ပေးမှုတွေရနေတဲ့နိုင်ငံတွေအနေနဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုရောတကယ်ပဲအလေးထားရဲ့လားဆိုတာတွေစမ်းစစ်သွားပါမယ်ကျွန်တော်တို့ကိုလေးစားတဲ့နိုင်ငံတွေမိတ်ဆွေတွေကိုပဲရှေ့ဆက်ကူညီပေးသွားပါမယ
်ပြည်ရဲ့သမရသက်တမ်းအတွင်းနိုင်ငံသားအကူအညီတချို့ကိုထရမ့်ကဖျက်တောက်ပစ်ခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့ Congress လွှတ်တော်ကတော့အကူအညီတွေဖျက်ဖို့ Trump ပြောတာတွေကိုမကြာခဏပယ်ချခဲ့တာပါ။ George Mason တက္ကသိုလ်ကအုပ်ချုပ်ရေးနဲ့မူဝါဒရေးရာလက်ထောက်ပါမခ Jeremy Meyer ကအခုလိုတုံ့သက်ပြောဆိုပါတယ
်။ He made some significant reductions in any amount of money going towards climate change.
ဥရုယာလေးအရေးကိစ္စတွေမှာပေးတဲ့အကူအညီတွေကိုသူတိတိတရဖျက်တောက်ခဲ့တာရှိပါတယ်။ဒါလိုပဲ Palestine အကူအညီတွေနဲ့ပတ်သက်လို့လည်းအပြောင်းအလဲလုပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးဆိုင်ရာမူဝါဒတွေကတော့အများကြီးပြောင်းလဲမသွားခဲ့ပဲပုံမှန်ဆက်သွားနေရှိပါတယ်
။ဒေတာပြေချခွင့်အသိပညာပေးတာနဲ့ဝန်ဆောင်မှုပေးတာလိုလုပ်ငန်းတွေအတွက်အကူအညီတွေကိုအရင်ထရမ့်အစိုးရလက်ထက်မှာကန့်သတ်ခဲ့တာရှိတယ်လို့အခုဒီချိန်မှာလည်းအလားတူပြန်လုပ်နိုင်တယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအကြီးအကဲသုတေသီဘိုနီကလင့်ကပြောပါရယ်။သူကတော့အရင်ထရမ့်လက်ထက်မှာအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID မှာဒုတိယအုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့ပူးသူလည်းဖြစ်ပါတယ
် Under the Biden administration there have been ways that abortion providers have received
အခု Biden အစိုးရလက်ထက်မှာကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်ပြီးအကူအညီပေးသူတွေကိုသူတို့ရဲ့အသိပညာပေးလုပ်ငန်းတွေအတွက်ငွေကြေးကူညီထောက်ပံ့တာတွေရှိပါတယ်။အရင် Trump လက်ထက်တုန်းကတော့အဲ့ဒီလိုလုပ်တဲ့ NGO တွေကိုငွေကြေးမထောက်ပံ့ခဲ့ပါဘူး
။နိုင်ငံခြားရေးဝန်ကြီးအဖြစ် Trump ရွေးချယ်ထားတဲ့ Marco Rubio ကလည်းကမ္ဘာတဝန်းဖြစ်ပျက်နေတာတွေကအရေးကြီးတယ်ဆိုပေမဲ့ Trump ရဲ့ America Firstအမေရိကန်ပြည်တွင်းရေးကသာအတိတ်ကဦးစားပေးဖြစ်ရမယ်ဆိုတဲ့မူကိုပို့ပြီးအလေးထားတင်တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကကွန်ဂရက်လွှတ်တော်မှာပြောဆိုခဲ့ပါတယ်
။ On issue after issue we either have lost all common sense
ကဘာပြန်လာရင်နောက်တစ်ခုတစ်ခုလိုက်ရင်လည်းအခြေခံသတိရတွေပြောင်းအလုပ်ကိုကြိုးစားစားလုပ်နေကြတဲ့ကိုယ့်အမေရိကန်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဘေးဖယ်ထားတခြားသူတွေနဲ့တခြားအရာတွေကိုပဲထပ်ခါထပ်ခါဦးစားပေးတာတွေဖြစ်လာပါတယ်။
ထရမ့်အစိုးရတဲ့အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေတွေကိုဘယ်လိုနေရာတွေမှာသုံးနေတယ်လဲဆိုတာထေချာစစ်စစ်သွားလိမ့်မယ်လို့ Glenn ကပြောပါတယ
် I suspect that there will be an audit of all of USAID
ကဘာတဝန်နိုင်ငံပေါင်း100ကျော်မှရှိနေတဲ့ USAID ရဲ့လုပ်ငန်းတွေကိုစည်ရင်းစစ်ဆေးတာတွေလုပ်သွားလိမ့်မယ်လို့ကျွန်မထင်ပါတယ်
ဒီလိုလောက်တာကအမေရိကန်အခွန်ချမ်းပြည်သူတွေရဲ့ငွေတွေနဲ့အကူအညီတွေရနေတဲ့နိုင်ငံတွေစီကနေအကောင်းဆုံးကိုပြန်ရဖို့အတွက်ဖြစ်တယ်လို့လည်း Glenn ကပြောပါတယ်ရှင်
။ဒါကတော့ Trump အစိုးရတက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေအပြောင်းလဲဖြစ်လာနိုင်ခြေတချို့ကိုကြားခဲ့ရတာပါရှင်။အခုတော့ထိုင်းရောက်မြန်မာတွေအတွက်သတင်းပုတ်တင်ပြပေးပါဦးမယ်။ဒီဇင်ဘာ16ရက်နေ့ကစပြီးတော့တရားမဝင်နေထိုင်အလုပ်လုပ်ကင်နေကြတဲ့ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်စတဲ့ဒီ၄နိုင်ငံကရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းဆွေရကတရားဝင်အထောက်အထားလက်မှတ်ထုတ်ပေးမဲ့လုပ်ငန်းစဉ်တွေစတင်နေပါပြီ။ထိုင်းနိုင်ငံမှာအထောက်အထားမဲ့နေထိုင်နေကြတဲ့မြန်မာပြည်သားတွေအတွက်ကတော့သတင်းကောင်းတစ်ခုဖြစ်ပေမဲ့လို့လည်းတစ်ဖက်ကလည်းပွဲစားနဲ့ဆက်သွယ်လုပ်ကင်နေကြတဲ့သူတွေအဖို့ကုန်ကြစည်ပေးရတဲ့ငွေကြေးကလည်းအရင်ကထက်ပိုးပြီးတော့များလာတာကြောင့်အခက်အခဲဖြစ်နေရတဲ့အပြင်လိမ်လည်မှုတွေလည်းကြုံနေရတဲ့အကြောင်းထိုင်းနိုင်ငံကနေမညွညွလင်းသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံကနေထိုင်းနိုင်ငံမှာအထောက်အထားမဲ့နေထိုင်သူတွေမျှော်လင့်နေကြတယ်။ပန်းရောင်ကန်လို့ခေါ်တဲ့တရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်အထောက်အထားလက်မှတ်ထုတ်ပေးမဲ့လုပ်ငန်းစဉ်အတွက် nameless လို့ပြောကြတဲ့နာမည်စရင်းသွင်းရတာကိုထိုင်းအာဏာပိုင်တွေဘက်ကစတင်လှုံ့ဆော်ပေးနေပြီဖြစ်ပါတယ်
။ထိုင်းဆိုရအခုလိုမျိုးပေါ့နော်။ဒီထိုင်းနိုင်ငံမှာရောက်တဲ့ရွှေ့ပြောင်းမြန်မာလူသမားတွေတန်းနဲ့ချီပြီးရှိတဲ့မြန်မာလူသမားတွေကိုအခုလိုမျိုးအထောက်အထားရှိအောင်လုပ်ပေးတာဒါပြောမယ်ဆိုရင်တော့တော်တော်လေးကိုကောင်းပါတယ်ပေါ့ကိုယ်တွေဘက်ကလည်းပြောမယ်ဆိုရင်အခွင့်အရေးလေးတွေလည်းရလာတာပေါ့ဘလို့အခွင့်အရေးတွေရလာလဲဆိုတော့အဲ့ဒီမျိုးသူတို့လုပ်ပေးတဲ့ဘက်ပေါ့နော်အပိုင်းအောင်ကတ်ပေါ့အဲ့ဒီအပိုင်းအောင်ကတ်လေးရှိသွားပြီဆိုရင်ဘလို့ပဲဖြစ်ဖြစ်သွားတာလာတာလေးလည်းရဲတွေပိုင်းလည်းမကြောက်ရတော့ဘူးပြီးတော့အလုပ်တွေပိုင်းရှာဖွေတဲ့ခါကျလည်းပို့ပြီးတော့အဆင်ပြေလာတာပေါ့ဆက်ရုံလုပ်ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ကို့မှာအထောက်အထားရှိသွားပြီဆိုတော့တတိယတွေကလည်းလက်ခံကြတယ်ပေါ့နော်
ဒီအတွက်ထိုင်းနိုင်ငံမှာရောက်နေကြတဲ့အထောက်ထားမဲ့မြန်မာပြည်သားတွေနဲ့အကျိုးဆောင်ပွဲစားတွေအကြားလှုပ်လှုပ်ရှားရှားဖြစ်လာကြတာပါအခုလိုအထောက်ထားလုပ်ကိုင်းတဲ့နေရာမှာလုပ်ငန်းစဉ်အစဉ်အဆက်ရှုပ်ထွေးမှုတွေဘာသာစကားအားနည်းမှုတွေကြောင့်ပန်းရံကွက်ရနိုင်ဖို့အများစုကတော့အကျိုးဆောင်ပွဲစားတွေကိုပဲကြားတင်ငွေပေးပြီးလှုပ်ဆောင်ကြပါတယ
်အခုလိုမျိုးဘက်လုပ်ပေးတဲ့အခါကျတော့ကုန်ကြစည်လေးတွေပေါ့ကုန်ကြစည်လေးကတော့မတူကြဘူးအများဆုံးကတော့ဒီလိုရောက်လာတဲ့ခါကျတော့တချို့ကထိုင်းစံကားမတက်တာလည်းရှိတယ်နားမလဲတာလည်းရှိတဲ့ခါကျတော့ဘယ်လိုလောက်ရမလဲဘယ်လိုလောက်ရမလဲဆိုတာမသိဘူးလေမသိတဲ့ခါကျတော့တချို့ကအမျိုးပေါ်အေဂျင့်တွေပေါ့နော်အေဂျင့်တို့ပွဲစားလို့နဲ့ဝင်ဆောင်မှုလုပ်ပေးတဲ့လူတွေနဲ့ဆက်သွယ်ကြရတာပေါ့ဆက်သွယ်တဲ့ခါကျတော့တယောက်နဲ့တယောက်ဈေးနှုန်းတွေမတူကြဘူးတရားဝင်အစိုးရသတ်မှတ်ထားတာကတော့အများဆုံးကတော့6,000ကျော်ကျော်လောက်ပေါ့အဲ့ဒီဝင်ကျင်ပါပဲဒါပေမဲ့တချို့ပွဲစားတွေကြတော့လည်းယူတာများတယ်ကိုရီးယားဒီနိုင်ငံမှာဒုက္ခရောက်လို့ဗမာပြည်မှာလည်းနိုင်ငံရေးအခြေအနေကြတည်တယ်မလားအလောက်ကနေလည်းမရှိတဲ့ခါကြတော့အခုလိုမျိုးလာပြီးတော့ထွက်ပြေးလာကြတာပေါ့နော်တချို့ကလည်းအကြောင်းကြောင်းကြောင်းပေါ့ဒီကိုရောက်လာကြတာပေါ့ဒီမှာလည်းအလောက်လည်းမရှိသေးဘူးမြန်မာပြည်ကနေတက်လာတာမကြသေးဘူးလေအခုပဲရိုက်မယ်ဆိုတော့တချို့လည်းတက်လာတာကြက်ပိုင်းမဲ့ရှိသေးတယ်တချို့ကလည်းလာနေတော့ရှိနေပြီပေါ့နော်အလောက်မရှိဘဲနဲ့ဒီဘဲရိုက်တာကြီးကိုထိုင်ဆောင်နေကြတာပေါ့ကိုယ့်ရဲ့နီးစက်ရနီးစက်ရဆွေမျိုးသားချင်းအခန်းထဲမှာအလောက်မရှိဘဲနဲ့ဒီလိုမျိုးထိုင်ဆောင်နေကြတာအခုလိုမျိုးဘဲရိုက်ပြေးမဲ့ခါကျတော့ဝမ်းသာကြတယ်ဒါပေမဲ့တခုကတော့ဝမ်းသာတယ်တခုကကျတော့ဘယ်လိုဖြစ်လဲဆိုတော့ခုနပြောသလိုပေါ့ဝင်ဆောင်ခါတွေပေးရတာရမ်းများတယ်တချို့မှန်မှန်ကန်ကန်လုပ်တဲ့ဝယ်စားတွေလည်းရှိတယ်အေဂျင့်တွေလည်းရှိတယ်သူတို့ကတော့ကောင်းတယ်သူကအစိုးရတက်မှတ်ဈေးတဲ့ဆိုင်အများဆုံး900-1000လောက်ပဲသူတို့ပို့ယူတယ်ပေါ့ဒါသူတို့ရဲ့သွားလာခအမျိုးပေါ့နော်ဝင်ဆောင်ခါတွေတော့ယူတယ
်ဟုတ်ကဲ့အလုပ်ရှင်နဲ့လုပ်ရင်တော့အစိုးရထမ်းအစိုးရသတ်မှတ်ထားတဲ့ဈေးပမာဏကတော့6500ဝန်းကျင် 9500 အလောက်ပဲရှိရပါတော့အခုကပွဲစားနဲ့အများအပြားပွဲစားနဲ့လောက်ကြတယ်ဆိုတော့တချို့ပွဲစားကလည်းတောင်းတာ16000ကနေ8500အထိကနေ16000အထိရှိတယ်ပေါ့နော်တဦးနဲ့တဦးမတူကြဘူးအဲ့လိုမျိုးကိုရုပ်ကြည့်တဲ့ပွဲစားနဲ့လောက်လို့ရတယ်ပေါ့နော်တချို့ပွဲစားကလည်း9900တောင်းတဲ့အထက်မှာတချို့ကြတော့လည်းသွေးစိခပါပြီလားမပါလို့ဘူးလားတော့မသေးချာဘူးကောနော်သေချာမေးရမယ်ပွဲစားဘူးကောနော်ကျွန်တော်မို့ဆိုရင်အများကြီးကုန်ပ
ါထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့အလုသမားကတ်တွေစပြီးလှုပ်ဆောင်ပေးတော့မယ်အကြောင်းနဲ့လုပ်ငန်းစဉ်အစဉ်အဆက်ကာလအတိုင်းတာတွေကိုထုတ်ပြန်ပေးခဲ့ပါတယ်ဒီထဲမှာလုပ်ငန်းစဉ်အားလုံးအတွေ့ထိုင်းအစိုးရဘက်ကသတ်မှတ်ထားတဲ့ကုန်ကျစရိတ်တွေကိုထည့်သွင်းဖော်ပြထားပေးမယ်ဆိုရင်တော့အလုပ်သမားတွေအတွက်ပို့ပြီးအဆင်ပြေနိုင်မယ်လို့ဆိုပါတယ
်အထူးတစ်ဖြစ်တော့ကျွန်တော်တို့ကတော့အားကိုးချင်တာပေါ့ကိုဗမာတန်ယုံမြန်မာတန်ယုံပေါ့နော်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကပြောမယ်ဆိုရင်တည်ယုံဝင်ပေါ့နော် ဖူးဖူးလင်းလင်းပညာပေးရမယ်တကယ်တည်းဆိုရင်အေးဘတ်တော့ငါတို့အထောက်ထားမဲ့တဲ့အမြန်မာလူသမားတွေကိုဘတ်တော့ရိုက်ပေးပြီပေါ့နော်အေးထိုင်းဆိုရတတ်မှတ်ထားတော့ဘလောက်ဘလောက်ကုန်ကြမလဲဥမာဘသွေးစိခါဘာခါဝက်ပါမိခါပေါ့နော်အဲ့ဒီလိုမျိုးကြီးသူကထုတ်ပြန်တာလေးလည်းမရှိဘူးလုတ်ပေးမဲ့ဆိုတဲ့အကြောင်းအရာလောက်ပဲထုတ်ပြန်တယ်အတိအကျတော့မထုတ်ပြန်ဘူးမထုတ်ပြန်ဘဲနဲ့သူကခုနပြောတဲ့ aging နေဒီပွဲစားတွေပေါ့နားလည်အောင်ပြောမယ်ဆိုပွဲစားတွေပေါ့နော်ဒီဘတ်လုတ်ပေးတဲ့ပွဲစားတွေနဲ့ဆက်သွယ်ပြီးတော့သူတို့ကအမျိုးလုံကြတာပေါ့တယောက်တယောက်နည်းနည်းပါယူစားကြတာပေါ့ယူစားတဲ့ခါကျတော့ကိုတွေမှာနည်းနည်းအခက်ခဲတွေဖြစ်ကုန်တာပေါ့တချို့ကလည်းချက်ချင်းလက်ငီးပတ်ဆံရှာလို့မရဘူးလေအတိုးတွေနဲ့လည်းယူရမယ်ပြီးရင်မြန်မာပြည်ကနေတက်လာတဲ့လမ်းစိတ်တွေရဲ့အကျွေးတွေလည်းရှိတယ်အဲ့ဒါကြောင့်မို့မြေတားရက်ခံကျင်တာမြန်မာတန်ယုံရောဒီမြန်မာတန်ယုံနဲ့ပူပေါင်းပြီးလုပ်နေတဲ့ပွဲစားတွေရောမြန်မာတက်တာလေးနဲ့မှန်မှန်ကန်ကန်လေးလုပ်ပေးစေချင်တယ်ကိုမြန်မာပြည်သားအချင်းချင်းပေါ့နော်တနာကျင်တာတော့အဖြစ်ထောက်ထားတော့အဖြစ်ပေါ့နော်အမျိုးအစင်ပြေစေခြင်းနဲ့ထိုင်းဆိုတော့သူကတရားဝင်လုပ်ပေးတာဒါသူ့ကိုတော့ပြောလို့မရအောင်ကျေးဇူးတော်တင်ရမယ်လေကိုယ်ကြီးအထောက်အထားမရှိတဲ့အတွက်အထောက်အထားရှိအောင်လုပ်ပေးတဲ့အတွက်ထိုင်းဆိုရောတော့အများကြီးကျေးဇူးတင်တယ်ဒါပေမဲ့အဲ့ဒီလိုမျိုးပဲထိုင်းမှာရောက်နေတဲ့မြန်မာတန်ယုံကလူကြီးတွေနဲ့အကြီးအကဲတွေနဲ့ပြီးရင်ခုနပြောတဲ့ပွဲစားတွေကိုလည်းမြေတားရက်ခံကျင်တာကတော့ဈေးနှုန်းချို့တူတတလေးနဲ့ပေါ့နော်လုပ်ပေးစေခြင်းတယ်လို့အမျိုးတော့ပြောစေခြင်းတယ်
ပယံကလို့ခေါ်ကြတဲ့တရားဝင်နေထိုင်အလုပ်လုပ်ပိုင်ခွင့်ရှိတဲ့အလုပ်သမားကကိုအရင်ကတော့ထိုင်းနိုင်ငံထဲကိုတရားမဝင်နှီးလန်းတဲ့အလုပ်လုပ်ကင်ဖို့ရောက်နေကြတဲ့သူတွေပဲရှောက်ထားကင်ဆောင်ကြတာဖြစ်ပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအထူးသဖြင့်စစ်မှုရန်ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာတော့တရားဝင်လေကြောင်းလိုင်းကနေရောက်လာသူတွေပါထိုင်းနိုင်ငံမှာရေရှည်နေထိုင်နိုင်ကြဖို့အတွက်ပယံကကိုလှုံ့ဆော်လာကြပါတယ်ရှင်
ဒါကတော့မြန်မာကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်လေးနိုင်ငံကရွှေ့ပြောက်လူသမားတွေကိုတရားဝင်အလုပ်လုပ်ခွင့်လက်မှတ်ထုတ်ပေးတဲ့လုပ်ငန်းစဉ်ထိုင်းနိုင်ငံမှာစပြီးတော့လှုပ်ဆောင်ပေးနေတာနဲ့ပတ်သက်ပြီးမန်းညိုညိုလင်းကထိုင်းကနေသတင်းပေးပို့ခဲ့တာပါအခုတော့ပြည်တွင်းသတင်းတချို့ကိုတင်ပြပေးပါမယ်လက်နက်ကင်ပြပခါတွေရှိနေတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုအရင်ဆုံးကြည့်အောင်ပါစကိုင်းတိုင်းကဏီမြို့နယ်ကြောက်လီကားကျေးရွာနဲ့နှက်ကြီးရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်အရသာ9ဦးသေဆုံးပြီးတော့19ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်မကွေးတိုင်းစလင်းမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအတွင်းအင်ဒဂျီ300နီးပါးမိရှုခံခဲ့ရပြီးတော့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်ဒီလိုစကိုင်းနဲ့မကွေးဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်စကိုင်းတိုင်းကဏီမြို့နယ်တွေကကြောက်လီကားကျေးရွာကိုဒီဇင်ဘာ16ရက်ည8နာရီလောက်မှာစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ကျေးရွာတွေကျရောက်ပြီးအရသားတွေထိခိုက်ဒေဆုံးခဲ့တယ်လို့သိရပါတယ်ဒေဆုံးသူ5ဦးထဲမှာအသက်မပြေသေးတဲ့ကလေးငယ်နှစ်ဦးပါဝင်ပြီးနေအိမ်တွေထဲနေထိုင်ချိန်ဘုံသီးကြောက်ရောက်ပေါက်ကွဲပြီးသေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းဒဏ်ရာရရှိသူတွေကိုနှီးဆက်ရဆေးရုံတွေမှာဆေးကုသပေးနေတယ်လို့ဒေသခံတို့ကပြောပါတယ
်။မင်းကညာ၈နာရီလောက်ကပြည်ညွန့်နဲ့ကြောက်လီကကြီးအောင်လေးမှုကျေးတာပြောတယ်။ဤသူ၅ဦးတည်တဲ့၁၂ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဟော။ရွာရဲကိုကြာတာလေရွာရဲသူတို့နေအိမ်ကိုကြာတာဟော။ကျန်တဲ့ပုံလေးလောသူတို့ရွာထဲနေနေလေရင်ကသူတို့ပေါ်ဝဲနေပြင်မဲ့ခွက်တဲ့ချိန်မှာကြာပြီးဘုံကမှန်တာရရှိရသူတို့ကြတော့တချို့ကြလဲအိမ်ကြီးတော်လေးမှာအမေကဘုံကြီးကအိမ်ပေါ်တက်တက်ကြာပြီးတော့ဆေးဆုံးနိုင်လေရှိတော့ခိတ္တရာရလို့ဒီလိုမှရှိရဆေးဝန်ကိုပို့ထားရရဟုတ
်ကျောင်းလီကကျွရကိုဘုံကျဲပြီး7:45မှာနတ်ကြီးကျွရကိုရဟတ်ရင်နေနဲ့ပြစ်ခတ်ခဲ့လို့လူထိခိုက်ဒဏ်ရာရတာမရှိခဲ့ပေမဲ့အဆောက်အဦတချို့ထိမှန်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းကတိုက်ခတ်ခံရတဲ့ကြောက်လီကားကြီးရွာနဲ့နတ်ကြီးကျွရွာတွေမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲအကြောင်းမဲ့တိုက်ခိုက်ခံရတာလို့ဒေသခံတွေကပြောနေတာပါ။နတ်ကြီးကျွရွာဟာမကြာခဏဆိုသလိုနေအိမ်တွေမိရှုခံရပြီးလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့ကျေးရွာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာ3ရက်ညနေပိုင်းနဲ့ညပိုင်းမှာလည်းလေကြောင်းက3ချိန်ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်မကွေးတိုင်းစလင်းမြို့နယ်စံကလေးမြောက်ကျေးရွာမှာလဲစစ်ကောင်စီစစ်ကြောင်းထိုးပြီးမီးရှို့ဖျက်ဆီးခဲ့လို့နေအိမ်300နီးပါးမီးလောင်ကျွမ်းဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေကိုမီးရှို့ဖျက်ဆီးခံရတာကြောင့်ဒေသခံတွေ3000လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့မင်းဘူးခရိုင်ပကဖထောင်လိုင်းကြီးနဲ့သတင်းပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
တန်ကလေးကနေရွာရှိရကြ။ရောက်ရွာကိုမီးစုခံရတယ်။12နာရီ40လောက်ကိုနော်40လောက်မှာကျွန်တော်တို့စပြကြ။ဒီလက်နက်ကြီးနဲ့ပြစ်ခတ်ပြီးကမှ12နာရီမိနစ်50လောက်မှာဟိုဝင်ပြကြမီးစုခံရတန်ကလေးရောက်ရွာပေါ့နော်။နေအိမ်300လို့ဝန်းကျင်လောက်200ကျော်ကျော်လောက်လောင်မှာပေါ့။ဟိုကျွန်တော်အဲ့ရွာကနေ300ဘတ်ချလဲလောက်ကြ။ဒီအလုံးဒီပါမီးလောင်ပျက်စီးသွားတယ်လို့ 交的，我他们人家底下个的，我现在是讲别人说话的，那心里的都那些心里把人们落的，人家底下个的都那都我没压力过呢。现在这大概就那东南角里头篱笆就那十上面了。
李正老师第一个，施工时是将土墙三个里接完的，都买了光芒系的，四组的接完泥马。施工时站内高位的玻璃带不会劈破给瓦的。而你那超越者，施工时不该因而批评比，这周边人民心里理解，你因那个米修看下来劈破的。施工时是将接完的泥马系的来转，李大干的你也没变人家的呗，也我估计的。路安尼在北路，过年你都得个多加玩的，咩？
咱那间皮包卡瑞西尼的，是该年么？皮包卡拿手钱的，咱皮包车过年晚上个真皮皮给了吧？曼德里站一般嘛嘞，第一班机员的车米修看下来，钱的过的实体真皮吧没？曼德里站曼德里有呢，那排车马系列机员的个，第一间的那一位过，是讲是个内人速度米修偏西尼的路，钱的过少钱的都得个标吧嘞？梯队带不完西边的，人类今年别开大仗了。第大干的就得送给了西边的。每天老派参加青年，然后我背部的司令部了，南老我表表吧没事。
每天有呢，俺老派参加节约的嘛，是讲是拍个，你人也是第大看的，哎，米修拉的弄的来路，节约啊，青年上级都来个表吧嘞。
哎，这边我也是，我今老不行嘛，米修来上面来了。我每天老抢嘛，我看人都不叫嘛，不修了呗，俺都那个比都的没修了。ဒီလိုမျိုးရှိခါကြတော့အဲဒီဝါလေးကိုသူတို့ဝင်နေသူကမနက်မိုးလင်းကျွန်တော်တို့ခရနာချက်ဆိုရင်ပုံမရှိတဲ့အခုဒီရပိုင်းတော့တိုက်ရှင်တော့ပုံမရှိတဲ့ဒီနေ့ရှိတာဆိုရင်ဥဒေပတ်တေအမေကခရူးစေးအမေကကျွန်တော်တို့ဒီစင်ကုန်းအပပတ်လက်ပူဝါပေါ့နော်အကုန်ပတ်ရှူလာဗ
ျမရယာမြို့နယ်နောက်ဖက်ချမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကကွယ်ရေးပူးပေါင်းတပ်တွေကြားဖြစ်ခဲ့တဲ့နိုဝင်ဘာ19ရက်နေ့ကလေးကတိုက်ပွဲပြင်းထန်ပြီးအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်တောင်လည်းအဖွဲတွေလက်လွတ်ခဲ့ရတဲ့မတရားမြို့နယ်အနောက်ဖက်ချမ်းကျေးရွာတွေထဲမှာရွာသစ်အဝန်းစုနဲ့ချိန်မင်းဆောက်ကျေးရွာတွေကိုပြန်လည်ပြီးတော့သိမ်းပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဒီဇင်ဘာ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။မတရားအနောက်ဖက်ချမ်းကမွေထိန်ပင်၊စင်ကုန်း၊ပိုးဝမြောက်ရွာနဲ့မွေတစ်တော်ယုံအပါဝင်ဥဒိန်နဲ့မွေပသိမ်အဲ့ဒီရွာတွေမှာတိတ္တခံနဲ့အိမ်တွေမိရှုခံနေရတယ်လို့ဝက်လက်တဲ့အချက်လက်ကွန်ရက်တာဝန်ခံတဦးကပြောပါတယ်။ကြအပြင်မတရားအနောက်ချမ်းကတုံကုန်းရွာအနောက်ဖက်ရန်ကုန်အုပ်ဆက်ကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့ဒီဇင်ဘာလ7ရက်နေ့တုန်းကအမျိုးသားတဦးအမျိုးသမီးတဦးနဲ့ကလေးငယ်တဦးလက်နက်ကြီးအစထိမှန်ပြီးတော့တိုက်ဆုံခဲ့ရတယ်လို့ပြောပါတယ
်။အခုနေကလက်နက်ကြီးအမှသူတို့နေရာဒီရမရှိဘူးကသူကျွန်တော်တို့ဒီဘောကုန်းနဲ့မှကြအဲ့ဒါလည်းဆိုရရလည်းမျိုးလက်လိုက်ကြည့်ကြတော့အမှအထိုင်တနေရာကောင်းချတာကကျွန်တော်တို့ဒီပကုံးတန်းပကုံးနဲ့ထိုင်ပြီးရွှေထန်းထန်းရွှေရရကြတော့သူကအချိန်မီလာမယူတော့ထိုင်ပြစ်လို့ရတယ်နော်အဲ့တော့မှသူအကောင်ဝေးထောက်ပြီးပြစ်တာဗျအခုချိန်တည်းပြင်းနေရတော့မှဗျအပမာဘယ်သူမှမဝင်နိုင်ဘူးဗျအပတည်းရ
တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေဟာသူရဲ့နေအိမ်တွေမိရှုဖျက်ဆီးခံရလို့နေရစီမပြတ်နိုင်သေးပါဘူးစစ်ပေးဒုက္ခတွေတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့ဆက်ပြောပါတယ်
အဲ့ရကကျွန်တော်တို့ခုဒီလူတွေကမဝင်ရတယ်ကျွန်တော်တို့လာကြော်ပါရေနော်လာကြော်ပါခါကျတော့ဒီလူတွေအတွက်ဒီစားနေရိတ်ခါဒီချောင်းတွေဖြစ်လာကြအနွေးတွေဝေဆားရေလိုအပ်တာရှိရောနော်ကြံခဲ့တဲ့ PC တွေကိုလည်းဆားကားဆားကားကျွန်တော်တို့နွားရီဆိုရင်ကျွန်တော်နွားရီဆိုရင်တော်တော်လေးရလောက်ရှိတယ်ပဲအဲ့နောက်ထပ်မှကျွန်တော်တို့မရေနောက်ထပ်တစ်ချမ်းလုံးပေါ့ဆိုရင်အဲ့နွားရီကလုံးကိုမရေမျိုးပေါ်ကိုဆားကားဆားပေးသွားတယ်ပေါ့နော်ဒါပြီးတော့ကျွန်တော်တို့အဲ့နောက်ထပ်မှရှိတဲ့ကျွန်တော်တို့တောင်သူတုံးလေယာဉ် PC တွေပါလေကျွန်တော်တည်သွားတယ်အမှကျွန်တော်တည်မရအလဲပါဆိုရင်ရွာပြင်ထုတ်ပြီးတော့မှမိရှုရယ်အိမ်ရင်းသုံးဆောင်ပြီးဘောကပစ္စည်းကိုဖြုတ်ယူရကြဟိုကျွန်တော်တို့ဆောက်လက်စားအိမ်ဒီမှာကျွန်တော်အိမ်ကတခဲရွက်ဒီလိုတကားပေါင်းနေလို့တော့အဲ့လိုမျိုးဟာအကုန်လုံးကိုကျွန်တော်ဖြုတ်ယူရရှိတယ်ပေါ့ကျွန်တော်တို့တော်တော်များများပါပဲအကုန်လုံးကတော့ဘာလို့ဘာမှမရှိတော့ဘူးကျန်ပါသူတို့ကျွန်တော်တို့မြေကြီးရဲ့ကျန်နေကြတော့မှပဲအကုန်လုံးကပုံတော့ကွာတယ်
မတရားတပိတ်ကျင်းတဲ့နောင်ချိုမြို့နယ်မှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးနဲ့စစ်ကောင်စီကြားတိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတယ်လို့ MDY PDF ကထုတ်ပြန်ထားပါတယ်။တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ VOA အနေနဲ့ဆက်လက်ပြီးတော့စုံစမ်းမေးမြန်းနေပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကမတရားစင်ကူနဲ့တပိတ်ကျင်းလမ်းကြောင်းကိုစီးရဲအခြေအနေကြောင့်ယာယီတော်လာခွင့်ကသက်ထားတယ်လို့နိုဝင်ဘာ26ရက်နေ့ကထုတ်ပြန်ထားပါတယ်။
မရီယာနောက်ချမ်းကျေးရွာတချို့မိရှုဖြစ်စီခင်ရတဲ့အခြေအနေနန်းလောင်တင်ပြပေးခဲ့တာပါရှင်။ ဒီဇင်ဘာလ18ရက်ပုံတွင်းနေ့မနက်ခင်း VOA စီစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစားအစီအစဉ်အစဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာ website Facebook နဲ့ YouTube တို့ကနေနားဆင်လို့ရပါတယ်။ VOA စီစဉ်လေးကိုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ် View မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 View ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းညာဤဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်းပါရှင်။ view American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ18ရက်ပုံထုနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေဇက်တိုက်တင်ဆက်ပေးပါမယ်။ဒီထက်ကအရင်ဆုံးမြေကြီးဩစာအစီအစဉ်ကိုကြည့်အောင်ပါ။ပြီးခဲ့တဲ့စက်တင်ဘာလအတွင်းရာဂီမုန်တိုင်းကြောင့်မိုးအဆက်မပြတ်ရွာသွန်းပြီးရက်ရှည်ရည်ကြီးခဲ့တဲ့အတွက်စိုက်ပျိုးမြေတွေပေါ်ကိုသဲမြေတွေဒုနယ်တန်းနဲ့ဖုံးလွှမ်းကုန်တာကြောင့်ငိုကလဲမြေတွေကအခုတော့ရာမြေတွေအဖြစ်ပြောင်းလဲကုန်ပါတယ်။ဒီကြောင့်ကိုတော့ကိုခမောင်စွန်းမင်းကတင်ဆက်ထားပါတယ်ရှင်။
ယာဂီစုပါတိုင်ဖုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာမိုးကြီးကျယ်ရက်ရှည်ရွာသွန်းပြီးရည်ကြီးခဲ့ပါတယ်အဲ့ဒီနောက်ကြားပြည်နယ်ဒေသခေါ်ကင်းဒီနယ်ရှမ်းပြည်နယ်မန္တလေးတိုင်းတောင်ပိုင်းနဲ့ပဲခူးတိုင်းအရှိတ်ချမ်းတို့မှာစိုးစိုးဝါးဝါးရေကြီးခဲ့ပါတယ်အဲ့ဒီအထက်မှာမှရမဲသင်းမြို့နယ်ပျော်ပွဲမြို့နယ်တွေမှာဆိုရင်တောင်ကျရေတွေဟာလှိမ့်စင်လာပြီးရွှွန်နွန်တွေကိုသဲလာကချောင်းရေတွေတက်လာပြီးသဲမြေတွေပို့ကုန်တာကြောင့်မူလလယ်မြေတွေအပေါ်ဒူးတွေကြီးကြီးလွှမ်းမိုးသွားပါတယ်အဲ့ဒီအတွက်လယ်မြေတွေပျောက်ကုန်ပြီးရာမြေပုံစံကိုပြောင်းသွားပါတယ်။မူလလယ်မြေတွေပုံစံပေါ်အောင်ပြန်ဖော်ဖို့ကလည်းရေကြီးနေတဲ့ရွာတွေကလယ်မြေတွေကောကိုသဲတွေရှွန့်တွေဖုံးလွှမ်းကုန်တဲ့အတွက်လူရင်အားနဲ့ပြန်ဖော်ဖို့ကတော့မလွယ်ပါဘူး။အဲ့ဒီအတွက်အခက်အခဲတွေကြားကနေရာမြေအဖြစ်ပြောင်းလဲသွားတဲ့အပေါ်ရာသီးနှံကိုပဲစိုက်ပျိုးကြတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတစ်ပင်စိုက်ပျိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်နေတဲ့ရနတာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ်
အိမ်မှာတချို့နေရာတွေဆိုလဲနုံးမုံကြီးတင်းနေကြရပါဗျာတချို့နေရာဆိုလဲသဲလုံးလုံးထိုးသွားပြီးတော့အကုန်ပျောက်သွားပါဘောကနကိုဟာရအသည့်တွေလို့ဖြစ်ကုန်တာပေါ့ဒီရတာတောင်ပေါ်ရတဲ့ဒီသဲပါလာရဲ့အောက်မှာကိုဒီနကိုလေခွင်းနေရာနေရောသားပေါ့ရာပင်ပုံစံမျိုးကြီးဖြစ်သွားရဲ့နောက်ပြီးတော့တချို့နေရာမှာနုံးတွေအထူးကြီးကြတယ်ကလေကနေရာပုံစံတွေပျောက်သွားသူ့လဲကိုအခက်ခဲအကြုံပါပဲကိုဘာဖြစ်လို့ဆိုဟိုအစိမ့်သက်တဲ့ကြီးဖြစ်သွားတယ်ကိုအကုန်လုံးကဒီရတာရေဒါမင်းမဲ့နေပင်နေပါရာအကုန်ပျောက်သွားသွားကြတယ်ကိုဘာမှကိုလုံးလို့ရရဲ့ပုံစံတိတ်မတွေးသေးဘူးကြကိုသူ့သားလုံးတဲ့အတိုင်းနဲ့အခက်ခဲမဟုတ်ဘူးလုံးလုံးဘာမှကိုလုံးလို့မရရဲ့ပုံစံကြီးကိုဖြစ်သွားတာဗျအကူကြီးရအကိုကျွန်တော်ဟိုမြန်မာလူမျိုးရလဲအကိုကောက်ရုံမီးတော့ပဲလေဖြစ်တော့ခဏပဲနောက်ပိုင်းကျအကိုသူ့လဲသွားပြီဒီတိုင်းမြန်ဟိုရေရှည်ပလန်နေပါရောက်သိမတွေ့ဘူးလေကိုဟိုပြောရရင်တော့ကိုခဏပါပဲကျွန်တော်လည်းဟိုလိုမျိုးရေရှည်ဟိုလိုမျိုးကူကြီးရဲ့လူပါရှားရှားမှလေကိုအကုန်လုံးကလည်းကိုကဟိုကို့ခက်ခက်နဲ့ကိုဖြစ်နေကြတော့ဟုတ်တယ်ဟုတ်တယ်လူရလဲတော်တော်များများအကိုကူကြီးချင်းတော့မှမကူကြီးနိုင်တော့ဘူးကူကလာမှအလိုကြီးဖြစ်နေတော့သူ့ဒုက္ခတောင်မင်းမြောင်းမင်းမကယ်ဆိုင်ဖြစ်ကုန်တာပေါ့ကွာ
တဲဖုံးသွားလို့လယ်မြေကနေရာမြေအဖြစ်ပြောင်းလဲသွားတဲ့အတွက်စိုက်ပျိုးသီးနှံတွေလည်းပြောင်းလဲစိုက်ပျိုးကြရပါတယ်။ဒါပေမဲ့လည်းတဘာဝအခြေအနေချင်းမတူတဲ့အတွက်အခက်အခဲတွေရှိတယ်လို့ပဲခူးတိုင်းအရှိတ်ချမ်းအခြေစိုက်ထားတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ Save the Tree ကကိုကျော်သူရကသူမြင်တွေ့သမျှကိုအခုလိုပြောပါတယ်။
အဲရေကြီးကအချို့ရွာတွေပြန်လာလူတိုင်းလောက်တယ်လက်ရှိကကျွန်တော်လောက်နေတာပေါ့။ကျွန်တော်တို့ကအင်ဆောက်ပေးတာမျိုးကျွန်တော်ကျမကြီးတောင်းကြောက်မှန်းလာလို့ပြန်လာပြီးတော့ကျွန်တော်တို့စစ်စစ်ရီဒါရလူတင်းနေတယ်လို့ပြောကြတာ။အဲကျွန်တော်ရေဘေးသိမ်းရွာရောက်တော့ဒီရေဘေးရေဘေးရဲ့တဲရောက်မှုကြောင့်နောက်တော့ပြည်သိတဲ့ခံမျိုးတွေမှာဒီရေကြောင့်တဲနှုံးနေနေရှာလို့ဒီလဲရရတဲ့ဘူကောင်းနိုင်လားဆိုပြီးကျွန်တော်မေးဘူးတယ်။သူတို့ကအဖြေကတော့နိုးလို့ဖြေတယ်ပေါ့နော်။တော်မဟုတ်ဘူးပေါ့နော်။သူတို့လဲရမြေတွေမှာလက်ရှိဖုံးထားတာကဲရီဖြစ်နေတဲပေါ့နော်။နိုးမဟုတ်ဘူး။ဟိုတဲဖြစ်နေတဲ့အတွက်မို့လို့လက်ရှိသူလဲရရေးမှာဆက်ရတာတော့ခက်ခဲရှိတယ်ပြောတယ်ဟိုလဲရနေရရနေလဲဖြစ်တဲ့နေတိုင်းဘုတိဘာကနာရှိတော့ဆိုတော့ဒီသဲကြောင့်စိုက်ပျိုးရမှတ်ဒီနယ်မီကချို့ဟာတွေတိုက်ကိုကတ်သွားတာပေါ့နော်အဲ့တော့သူတို့ တော်မရှိတဲ့တဲ့နဲ့အဲ့ဒီအဲ့လိုမျိုးသားနဲ့ဘာညာရောပြီးပြန်ဆက်ရမျိုးတွေရှိတယ်ကျွန်တော်မြင်တဲ့မြန်ဆိုင်တော့ဆိုင်တယ်သူတို့သဲတွေသူချစ်တော့တာအပေါင်းလိုက်ကြီးတွေတွေ့ရရှုနေနေမှာတော့ဒီကြားတော့ဒီအကက်ကက်ဖြစ်တော့အမှန်ပဲဗျအဲ့သဲတွေဖုံသွားရှုနေနေမှာအဲ့လိုဒုဒုနေတော့မလွယ်နိုင်ဘူးလေအဲ့လိုမျိုးနဲ့ပဲလွယ်မလဲကိုရသည်အရင်များမှာဖြစ်နိုင်ဘူးလို့မဟုတ်ဘူးလုံးလုံးလို့ရတယ်ဒါမှမအရှင်နေပြရမယ်မလွယ်လောက်အားလုံးကလည်းကိုယ်ထောင်နေကွာအတိခိုက်နေကြတယ်ဆိုတော့မလွယ်ဘူးဘောပြောဘူ
းအဲ့ဒီလိုလဲမြေတွေပေါ်ကိုသဲတွေရှုတွေဒူးတယ်ကြီးကြီးမားမားနဲ့ဖုံးလွှမ်းသွားတဲ့အတွက်ကြောင့်သူ့လည်းကိုယ်လည်းသတ်မှတ်ထားတဲ့ဘောင်တွေစီးတွေပျောက်ကုန်တဲ့အတွက်ကျေးတိုင်တဲ့မြေစင်းကပြန်လဲတိုင်းတာပေးရတာတွေလည်းရှိပါတယ်။တချို့ကကော်ပြားပေါက်ပြားတွေတုံပြီးပြန်လဲဖော်ထုတ်ကြတာရှိပေမဲ့တဲထုရှွန့်တူကြီးကတမျောတခေါ်ဖြစ်နေတဲ့အတွက်ကြောင့်လုပ်ငန်းမတွင်ကျပါဘူး။အဲ့ဒီအတွက်တချို့ကလည်းဘာမှမစိုက်ပြိုပဲဒီတိုင်းပစ်ထားကြသလိုတချို့ကလည်းလေကနေရာအဖြစ်ပြောင်းလဲပြီးလုပ်ကင်ကြတာတွေ့ရပါတယ်။ပြည်ကတဲ့2015ခုနှစ်ကလည်းမြမရင်းအထက်ပိုင်းစကိုင်းတိုင်းနဲ့အလဲပိုင်းကမကွေးတိုင်းအေယော်ရီမြစ်အနောက်ဘက်ကန်ဒေသမှာရေလွှမ်းမိုးမှုအကြီးကျယ်ဖြစ်ခဲ့ပူပါတယ်။အဲ့ဒီအချိန်ကစကိုင်းတိုင်းကလေးမြို့နယ်ဘက်ကစိုက်ပျိုးမြေတွေပေါ်မှာသဲတွေရှင်တွေဖုံးလန်းသွားတာရှိခဲ့ပေမဲ့ဒေသကငြိမ်းချမ်းနေတဲ့အခြေအနေကြောင့်ဆေးရည်ရားတွေတုံပြီးအချိန်မီဖြည့်ရှင်းနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီတော့ကအခြေအနေဟာယာဂီမုန်တိုင်းကြောင့်ဖြစ်တဲ့အနေအထားလောက်တော့ကြီးမားခြင်းမရှိပါဘူး။ယာဂီမုန်တိုင်းကြောင့်ရေကြီးတဲ့အခြေအနေဟာဆိုရင်မြန်မာနိုင်ငံစိုက်ပျိုးမြေအားလုံးရဲ့ငါးပုံတစ်ပုံလောက်ရေလွှမ်းမိုးသွားတဲ့အတွက်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေလို့ငကိုကမှဆန္ဒအိတ်ခါအခက်အခဲကြုံနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာအရင်ကတည်းကပိုမိုဆိုးဝါးပြီးအကြက်အတဲဆက်ရောက်လာပါတယ်။စိုက်ပျိုးကင်းဧကပေါင်း9သိန်းနီးပါးပျက်စီးပြီးတွဲနွားကောင်ရီက3သိန်းကျော်သေဆုံးခဲ့တယ်လို့တဘာဝဘေးဒဏ်စီမံခန့်ခွဲရေးကော်မတီကအဲ့ဒီအချိန်ကကြေညာခဲ့ပါတယ်။ရေဘေးဒုက္ခသည်အဖြစ်ကလူပေါင်း9သိန်းနီးပါးသေဆုံးသူပေါင်းက900ကျော်ရှိနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာလူသားချင်းကူညီစောင့်ရှောက်ရေးညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကခန့်မှန်းထားပါတယ်။စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကိုတိုင်ကပကံကအပြန်ရဟတ်ရှင်ဘော်ကနေပတ်ကြည့်မှသူထင်ထားတာတဲ့ပိုပြီးဆိုပါကြောင်းအဲ့ဒီအချိန်ကဝန်ခံထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကြိုတင်ကာကွယ်မှုတွေဘာမှလုပ်ထားတာမရှိခဲ့ပါဘူး။ဒီနေရာမှာနိုင်ရှင်စရာတစ်ခုကနှစ်30အတွင်းအပြင်းထန်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီယာဂီမုံတိုင်းဓာတ်ရိုက်တိုက်ခိုက်တာခံရတဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလည်းရေကြီးတာဆိုးဆိုးဝါးဝါးကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့လဲမြေတွေစိုက်ပျိုးမြေတွေအပေါ်ရေလွှမ်းမိုးသွားတာပဲရှိပြီးသဲတွေရှွန့်တွေဖုံးလွှမ်းသွားတာမရှိခဲ့ပါဘူး။အဲ့ဒီအတွက်ရေကျသွားတဲ့အခါမှာမူလအတိုင်းလဲမြေတွေပေါ်လာပါတယ်။စစ်ကောင်စီကိုနိုင်ငံတကာကအသိမှတ်မပြုခဲ့ပေမဲ့ယာဂီမုံတိုင်းကြောင့်ဒီဘေးဒဏ်ခံရတဲ့မြန်မာနိုင်ငံကိုတော့နိုင်ငံတကာအကူအညီတွေအရင်ကတည်းကပိုမိုပေးလာတာတွေ့ရပါတယ်။ဂျီဒိန်နိုင်ငံကဒေါ်လာ 1.5 သန်းနဲ့ပထမအဦးဆုံးအကြိမ်အကူအညီပေးခဲ့ပါတယ်။တခါ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေဘေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ယူရိုငွေ 1.2 သန်းထောက်ပံ့ခဲ့ပါတယ်။ EU အနေနဲ့ယာဂီမုန်တိုင်းတန်ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့အများဆုံးရတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်မြို့ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard မိတ်ဆက်ပေးထားခဲ့ပါတယ်။အဲ့ဒီကနေသတင်းချက်လက်တွေရယူနိုင်ပြီးစာနာဧကဖူလုံရေးနဲ့ယာတိဥရုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်အောင်အထောက်အကူပြုထားပါတယ်။ဒါအပြင်ကုလသမဂ္ဂစာနာဧကအစီအစဉ် WFP ကလည်းအကူအညီတွေပေးခဲ့ပါတယ်။တစ်ဆက်တည်းအိန္ဒိယကအကူအညီတွေလည်းပေးပို့ထားပါတယ်။ဓာရီဟာပြည်ပကအကူအညီဓာရီဖြစ်ပြီးပြည်တွင်းကပရိဒအသင်းတွေလူပုဂ္ဂိုလ်တွေရဲ့အကူအညီတွေကလည်းနေ့စဉ်နဲ့အများအပြားရှိခဲ့ပါတယ်။ဓာရီအားလုံးဟာရေကြီးတဲ့အချိန်မှာပဲဖြစ်ပါတယ်။ဒါပေမဲ့စောစောကပြောသလိုစိုက်ပျိုးမြေတွေပေါ်တဲရုတွေဖုံးလွှမ်းပြီးမူလစိုက်ပျိုးမြေပေါ်ထုတ်ဖို့အပိုင်းမှာတော့ပြည်တွင်းပြည်ပအကူအညီတွေတိတ်မရှိကြတော့ပါဘူး။ယာဂီမုံတိုင်းတန်တဲ့ဒေသတွေမှာစိုက်ပျိုးရေးတွေနလန်မထူနိုင်သလိုမြဝကျွန်းပေါ်ကလွယ်ပြီးကျန်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမဖြစ်ထွန်းတော့ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးကြုံတွေ့နေရပြီးဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်တွေကသတိပေးခဲ့ပါတယ်။ အခုလဲလာမဲ့2025ခုနှစ်နှစ်ကူးချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်သူပေါင်းကသန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောပါတယ်အဲ့ဒီထဲက5တန်းခွဲလောက်ကအသက်ရှင်နေထိုင်နိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့လဲ UNOCHA ကဒီကနေ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒါအပြင်ကမ္ဘာပံကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းဖို့အလားအလာရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုခေမောင်ဆိုမင်းဖြစ်ပါရရှင်အခုဆက်ပြီးတော့အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်မကိုလည်းတင်ပြပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဆိုရှယ်မီဒီယာလူမှုကွန်ရက်ကနေထိတ်တန့်ကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့ကနေဒါတရုတ်နဲ့မက္ကဆီကိုနိုင်ငံတွေအပေါ်မှာသွင်းကုန်ကွန်တိုးမြင့်မယ်လို့ချိန်ချောက်ထားပါတယ်ထရမ့်ပြောတဲ့အတိုင်းသာတကယ်လုပ်ခဲ့မယ်ဆိုရင်တော့ဖြစ်လာနိုင်တဲ့စီးပွားရေးအပေါ်အကျိုးသက်ရောက်မှုတွေအကြောင်းကိန်းဖာရာပို့သတင်းပေးပို့ထားတာကိုတော့ကိုကြီးညံ့ကပြောပြပါမယ်ရှင
် USMCA လို့ခေါ်တဲ့ American, Canada နဲ့ Mexico သုံးနိုင်ငံအကြားကုန်သွယ်ရေးသဘောတူညီချက်ကို2020ခုနှစ်တုန်းကသမ္မတ Donald Trump လက်မှတ်ထိုးခဲ့တုန်းက Illinois လေသမား David Eisenman တယောက် American ကုန်သွယ်ရေးမူဝါဒအတွက်အကောင်းမြင်ခဲ့ပါတယ
်ဒါကလုပ်ဖို့လိုအပ်တဲ့ကိစ္စတစ်ခုဖြစ်ပါတယ်
ဒါပေမဲ့လည်း Trump ရဲ့နောက်ဆုံး social media လူမှုကွန်ရက်ကနေကနေဒါနဲ့ Mexico နိုင်ငံအပေါ်သွင်းကုန်ကွန်တွေတိုးမြင့်မယ်လို့ပြောဆိုတာဟာ USMCA ရဲ့သဘောတူညီချက်ကိုချိုးဖောက်ရာကြပြီးပြောင်းမှုနဲ့ပဲပိဇက်ဈေးကိုထိခိုက်နိုင်ပါတယ် American ဟာဒီပစ္စည်းတွေကိုအဲ့ဒီနိုင်ငံတွေကိုတင်ပို့နေတာဖြစ်ပြီးအိုက်ဇမန်လိုလယ်သမားတွေအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ
်သွင်းကုန်ကွန်တိုးမြင့်တာဟာအပြန်အလှန်ဖြစ်စေတဲ့ပြဿနာပါပဲ
ကျွန်တော်တို့ရဲ့သွင်းကုန်ခွန်အကုန်လုံးကိုတိုးမြင့်လိုက်မယ်ဆိုရင်တော့ကျမတို့ရဲ့ကုန်သွယ်ပေးနိုင်ငံတွေကတုံ့ပြန်လာမှာပါ
Kimberly Closing ကကယ်လီဖိုးနီးယားပြည်နယ် Los Angeles ကဘောဂဗေဒပညာရှင်ပ
ါ
ချမ်းသာတဲ့တိုင်းပြည်တွေမှာအခွန်ငွေရဖို့သွင်းကုန်ခွန်ပေါ်မှာမှီခိုနေရတာမျိုးတော့မရှိပါဘူ
းအပြည်ရန်စာအုပ်ထဲမှာအလှဆုံးစလုံးကတော့သွင်းကုန်ခွန်ပဲဖြစ်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလတုန်းကရှီကာဂိုစီးပွားရေးကလပ်တစ်ခုမှာ Trump မဲဆွယ်စကားပြောစဉ်အခါကဒီလိုသွင်းကုန်ကွန်တိုးကောက်တာဟာအမေရိကန်စီးပွားရေးကိုဘလို့အထောက်အကူဖြစ်စေမလဲဆိုတာပြောခဲ့ပါတယ
်နံပါတ်1ကတော့ဒီနိုင်ငံကကုမ္ပဏီတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်နောက်ဒီထောင်ထဲချီဝင်လာမဲ့ကုမ္ပဏီအစ်စ်တွေကိုပါကာကွယ်ရမှာပါစီးပွားရေးကိုအရင်ကနဲ့မတူအောင်တိုးတက်စေမှာပ
ါပါတီဆွဲမရှိအကျိုးအမြတ်အတွက်မဟုတ်တဲ့အခွန်ဖောင်ဒေးရှင်းရဲ့2024ခုနှစ်ဇွန်လအစီရင်ခံစာအရသမ္မတထရန့်ပထမသက်တမ်းမှာအမေရိကန်ဒေါ်လာဘီလီယံ380တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုသွင်းကုန်ကွန်ကောက်ခံခဲ့တာမှာအမေရိကန်အနေနဲ့80ဘီလီယံလောက်အခွန်အသစ်အဖြစ်ရခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာအဲ့ဒီတဲကသွင်းကုန်ကွန်တော်တော်များများကိုအရင်တိုင်းထားပြီးဒပိုင်းလျက်ကူးပစ္စည်းနဲ့လျှက်စစ်ကားတွေအပါအဝင်အမေရိကန်ဒေါ်လာ18ဘီလီယံဘိုးလောက်တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်ခဲ့ပါတယ်။အဲ့ဒီနှစ်ခုပေါင်းလိုက်ရင်ပြီးခဲ့တဲ့9နှစ်တာကာလအတွင်းသွင်းကုန်ကွန်တိုးမြင့်ကောက်ခံမှုကြောင့်အမေရိကန် GDP ပြည်တွင်းအသက်တင်ထုတ်ကုန် 3.2% ရာခိုင်နှုန်းလျော့နည်းခဲ့ပြီးအမေရိကန်မှာအချိန်ပြည့်အလုပ်3,400လျော့နည်းခဲ့ပါတယ
် Tariffs are not a
Brigand side ပြောရတဲ့ကော Illinois လေသမားတွေအတွက်ကောသွင်းကုန်ခွန်ကအာသာချက်မဟုတ်ပါဘူ
း Ryan Whitehouse က Illinois လေသမားဘူရိုရဲ့ဥပဒေပြုရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပြီးလေသမားတွေအကြိုလွှတ်တော်အမတ်တွေစီတင်ပြပေးသူပါ2019ခုနှစ်မှာတရုတ်ဘက်ကအမေရိကန်ပဲပိဇက်ပို့ကုန်အပေါ်တုံ့ပြန်ကုန်ကောက်ခံခဲ့ပြီးတခြားနေရာကပဲပိဇက်တွေဝယ်ခဲ့ပါတယ်ဒီနှစ်မှာလည်းတရုတ်နိုင်ငံကအမေရိကန်ပဲပိဇက်တင်သွင်းတာ18ရာခိုင်နှုန်းလောက်အထိကျသွားပြီး2016ခုနှစ်တုန်းက40ရာခိုင်နှုန်းအထိရှိခဲ့တာပါတရုတ်အကောက်ခွန်ချက်လက်တွေရဘရာဇီးကပဲပိဇက်တွေကတော့86ရာခိုင်နှုန်းအထိရှိခဲ့ပါတယ်သွင်းကုန်ကွန်အစ်စ်တွေအပြန်အလှန်ကောက်ခံကြရင်ဈေးကြတာနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြောင်းမှုနဲ့ပဲပိဇက်လယ်သမားတွေထိခိုက်ဖို့ရှိတယ်လို့ White House ကစိုးရိမ်နေပါတယ
် And if you look at
အရင်က Trump ဆိုရသွားခဲ့တဲ့လမ်းကြောင်းကိုကြည့်ရင်စိုးရိမ်မှုတွေဖြစ်စေတဲ့လမ်းကြောင်းပါပဲကျွန်တော်တို့ကဒီဈေးဝက်ကိုပိတ်တာမဟုတ်ပဲဖွင့်ထားစီချင်တာပါ We're
going to have the biggest ကျွန်တော်တို့သက်တမ်းကာလအတွင်းအကြီးဆုံးစိုက်ပျိုးရေးကုန်သွယ်မှုလုံငွေအများဆုံးပြလာတော့မှာပါ
History shows
သမိုင်းရတော့ဒီမှာနိုင်တဲ့လူရှိမှမဟုတ်ပါဘူ
းဒါကြောင့်အခုလိုတင်းတင်းမာမာပြောဆိုမှုတွေဟာသွင်းကုန်ကွန်အစ်စ်တွေဖြစ်မလာဖို့David Eisenman လို့လည်းသမားတွေကမျှော်လင့်နေပါတယ်ခင်ဗျာ
။ကိုညင်းညင်းပြပြခဲ့ရပါရှင်။ Social Media မှာလူကြိုက်များတဲ့သတင်းတူတွေကိုလည်းတင်ဆက်ပေးပါမယ်။ အွန်လိုင်းပေါ်ကနေကုန်ပစ္စည်းအစုံရောင်းချတဲ့ Amazon ကုမ္ပဏီကမြေပြင်ကနေမကပဲကောင်းငင်ပေါ်ကပါပစ္စည်းပို့ဆောင်ဖို့လည်လံရှာနေပါတယ်။ဘရာဇီးနိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝယ်လေးတကောင်နာမည်ကြီးနေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူတွေကိုတော့မအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အရောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမဦးဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်း Abruzzo ဒေသ San Salvo မြို့မှာစမ်းကြည့်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြည့်မီအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်ဖို့မျှော်လင့်ကြောင်းပြောထားတာပါဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အအုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ် Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုကTexas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာတုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။ MK30 drone တစ်တည်းနဲ့စမ်းသပ်ခဲ့ပါတယ်။ဒီလုပ်ငန်းမှာဦးဆောင်နေတဲ့ Amazon Computer မျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်ရှင် UNESCO ကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်ဝင်တစ်သားဒဒါတွေဖြစ်ပါတယ်တရုတ်ပြည်ကရိုးရာတစ်သားဒဒါဒီဇိုင်းပုံတွေနဲ့စောက်လို့ရည်ကြီးတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်တွေကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါဒီတရားမျိုးတွေကဖူချက်နဲ့ကျဲကျန်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်။တန်တချောင်းမှမတုံးရပ်ပစ်ရိုက်တာမျိုးမလုပ်တစ်သားရိုးရာဘီတုကကရိယာတုံးပြီးတော့တစ်သားတိုင်းတွေနဲ့ရက်ဖောက်ဆောက်လုပ်ထားပါတယ်။တရုတ်ပြည်မှာကငကားလေပွဲတော်မှာဒီတရားပေါ်ကများများဖျက်လျှောက်လေဘဝမှာပုံမို့ချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်။ဒီတရားတွေကို2009မှာ UNESCO စီးရင်နဲ့ထည့်ခံရပြီးတဲ့နောက်ပြစီမှုတွေကြောင့်အစည်းအဝေးထုတ်ခဲ့တာပါအခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ပလဲပွဲမှာရုပ်ပြည်ရတသားတရားတွေကိုကမ္ဘာဒရမ်မဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်နဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ပီရူးနိုင်ငံလီမာမြို့တော်မှာလမ်းပေါ်ပောက်ကွဲမှုထပစ်တဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီဇင်ဘာလ5ရက်ကြာသပတေးနေ့ကလမ်းမေးလျက်10မီတာပုံပောက်ကွဲပြီးတော့အနည်းမှလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အနေနဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျက်10ကေဘယ်ကျူပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျက်10ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချိန်ကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ခဲ့စေပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပြီးတော့မထိခိုက်သွားပါဘူး။လက်စစ်တအားကုမ္ပဏီဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။ American ပြည်အောင်စုအနောက်ခြမ်း California ပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အား Richard Scale 9နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေနဲ့ပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်းအားများတာကြောင့်ဆူနာမီဘေးဆိုးရင်ရလို့ကေယိုရန်မြို့ရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပြေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရောက်ခဲ့ပါတယ်။အမေရိကန်နောက်ပိုင်းပစိဖစ်ကေယိုရန်အချိန်မနဲ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ကယ်လီဖိုးနီးယားနဲ့အော်ရီဂွန်ကေယိုရန်မိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ ာဇီယိုနိုင်ငံမှာဟိုဆေလူးဝစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့အကျန်းစီကိုအကောင့်ထဲပေါ်နေတာပါသူကခွေးလိကျင်ပြီးတဲ့တင်းတန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလူကိုသူတယောက်တည်းလောက်တာမဟုတ်ဖ ೇನೆ သူရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝယ်လေးတကောင်ခံခဲ့ပါတယ်COVID-19 ကပ်ဘေးကြောင့်ရီယိုမျိုးကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂါစီယာကခွေးလန်းလျှောက်ပေးတာနဲ့လေ့ကျင့်ပေးတဲ့အလုပ်တွေကိုပြောင်းလဲခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်အချိုးခွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝင်းစားလိုက်တာဖြစ်ပါတယ်ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါသိပ်ပြော့စကားနားမထောင်တဲ့ခွေးတွေကဝက်ကလေးပါဘလိုနဲ့တွေ့တဲ့အခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိန်းလို့ပိုလွယ်တာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအရေးပါတဲ့ရာထူးရထားပါတယ်။ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာရုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင်။
ဆိုရှယ်မီဒီယာလူကြိုက်များသတင်းတိုတွေကိုမအေးသနာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးပါဦးမယ်။ပြစ်သစ်နိုင်ငံတောင်ပိုင်းကလင်ယုံမြို့မှာနှစ်စဉ်ဒီဇင်ဘာလဆန်းကိုရောက်တိုင်းတမျိုးလုံးမီးအောင်စုံတွေနဲ့ဖန်တီးထားတဲ့အမှုပညာလက်ရာတွေအဖြစ်အသွင်ပြောင်းသွားပါရယ်။မီးအောင်တွေကိုသုံးပြီးတော့ပညာအမှုပညာရှင်တွေကဒီမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုမြင်ရဖို့တော့မဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးပါလိမ့်မယ်ရှင်။
ပြင်သစ်နိုင်ငံတောင်ပိုင်းကလီယွန်မြို့ဟာပြင်သစ်ရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 2000 လောက်ထဲကရောမခေတ်လက်ရာတွေ၊အလဲခေတ်နဲ့ညံသစ်ထွန်းနဲ့ရီနက်ဆန့်ခေတ်လက်ရာရှေးဟောင်းသမိုင်းဝင်ဘိသုကလက်ရာတွေရှိလို့ကုလသမဂ္ဂယူနက်စကိုကကမ္ဘာအပွေနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့သတ်မှတ်ထားပါတယ်။အခုလိုမြို့တွေကအထင်ကြီးနေရာတွေမှာနှစ်စဉ်ဒီဇင်ဘာလဆန်းရောက်တာနဲ့မီးရောင်စုံတွေနဲ့လင်းထိပ်ပြီးတော့ဆန်းသစ်တဲ့အမှုပညာပြာခန်းတစ်ခုလို့အသွင်ပြောင်းသွားပါတယ်။မေတော်မာယာကိုဂုဏ်ပြုတဲ့အနေနဲ့လီယော်မြို့သူမြို့သားတွေကအိမ်ပရင်းပေါင်တွေမှာဖျောင်းနိုင်တွေထွန်းကြတဲ့1852ခုနှစ်ထဲကမီးထွန်းပွဲတော်အစဉ်အလာကိုခေတ်သစ်နည်းပညာနဲ့ပေါင်းပြီးတော့လီယော်မီးထွန်းပွဲတော်ကိုကျင်းပတာဖြစ်ပါတယ်။အခု2024ခုနှစ်မှာ25ချိန်မြောက်ကြာရောက်တဲ့ခေတ်သစ်လီယော်မီးထွန်းပွဲတော်မှာတော့ဥရောပနိုင်ငံစုံကအမှုပညာရှင်တွေဖန်တီးထားတဲ့အမှုပညာလက်ရာ32ခုကိုလီယော်တစ်မြို့လုံးမှာမြင်ခဲ့ရပါတယ်။လွန်ခဲ့တဲ့25နှစ်အတွင်းမှာလုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကလူကြိုက်များခဲ့တဲ့အမှုပညာလက်ရာ6ခုကိုပြန်လည်ပြသထားတာကဒီနှစ်ရဲ့ထူးခြားမှုဖြစ်တယ်လို့လီယော်မျိုးတော်ဝန်ကပြောပြပါတယ်
။ Bien on trouvera au total 6 œuvres qui ont déjà été présentées.
အရင်မီးထွန်းပွဲတော်တွေမှာပြခဲ့မှုတဲ့အမှုပညာလက်ရာတွေတဲကပရိသတ်တွေသဘောကျကြတဲ့ဖန်တီးမှု6ခုကိုဒီနှစ်ပွဲတော်မှာပြန်လည်ပြသထားပါတယ်။ကျွန်တော်နောက်မှမြင်နေရတဲ့ I love Lyon ဆိုတဲ့ဖန်တီးမှုအပါအဝင်လီယွန်မြို့ကိုကိုစားပြုတဲ့ postcard တွေထဲမှာတွေ့နိုင်တဲ့ဖန်တီးမှုလက်ရာတွေဖြစ်ပါတယ်။အရင်လုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကပျော်စရာအခိုက်အတန့်တွေကိုပြန်ပြီးတတိယစီခြင်းတဲ့သဘောဖြစ်ပါတယ်
။လီယွန်မြို့ရဲ့အထင်ကြီးအထိတ်မှတ်တစ်ခုဖြစ်တဲ့14ရောင်မြောက်လူဝီဘရင် Louis the 14th ရုပ်ထုကြီးကို Snow Globe ကြီးလို့ဖန်တီးထားတဲ့အမှုပညာလက်ရာကအရင်ပွဲတော်တုန်းကလူအများသဘောကျခဲ့တယ်လို့အခုတခါလဲမီးထွန်းပွဲတော်လာကြသူတွေကြားမှာရေပန်းစားနေပါတယ်။မြို့တော်ရင်ပြင်မှာ snow globe ကြီးကိုဖန်တီးထားတဲ့အတွက်ရင်ပြင်ပတ်ဝန်းကျင်တစ်ခုလုံးကိုထွန်းလင်းသွားစေတယ်လို့ I love Lyon ကိုဖန်တီးတဲ့အမှုပညာရှင်ကရှင်းပြပါတယ
် C'est pas simple parce que il y a beaucoup de travail de mise au point on met en place
ဒီဟာကိုဖန်တီးရတာတိတ်တော့မလွယ်ပါဘူး snow globe ကြီးလို့ဖြစ်အောင်အောက်ခြေကိုဆောက်ရပါတယ်ဖန်လုံးကြီးထဲမှာနှင်းတွေကျနေတယ်လို့ဖြစ်အောင်လဲလေမှုတ်ဖန်တီးရပါတယ်လေတိုက်ရင်အလုံးလွင်သွားနိုင်တာမို့ရာသီဥတုတန်ခံနိုင်ဖို့လည်းထည့်စဉ်းစားရပါတယ်အလုံးအစဉ်ပြေပြေဖြစ်သွားတဲ့အတွက်ကျွန်တော်တို့အတိုင်းထက်အလွန်ဝမ်းသာရပါတယ်။စိန်ခေါ်မှုတွေကြားကအရေးစွန်လုတ်ခဲ့ရပေမယ့်အဲ့ဒါကြောင့်လဲလူကျင်တဲ့ပုံတိုင်းထွက်လာတဲ့အမှုပညာလက်ရာတစ်ခုလို့ပြောနိုင်ပါတယ်။လူတွေငေးကြည့်သဘောကျနေကြတာကိုမြင်ရတော့အောင်မြင်တယ်လို့ပြောရမှာပါ
။အခုလိုမီးရောင်တွေနဲ့အေယာမအမှုပညာလက်ရာတွေကိုဖန်တီးပြသမှုတွေမှာလူမှုဝန်ကျင်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတတိပြုစရာကိစ္စတွေကိုလည်းမီးမောင်းထိုးပြထားတာတွေ့ရပါတယ်။Coral Ghost လို့နာမည်ပေးထားတဲ့ဖန်တီးမှုဆိုရင်ပင်လယ်ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်တွေကြောင့်ရေနေတဲ့တဝါတွေအသက်သေဆုံးရတဲ့အထိဒုက္ခရောက်ကြရတာကိုသိစေဖို့ဖန်တီးထားတာဖြစ်ပါတယ
် C'est un œuvre qui est fait de anciennes filets de pêche nommés filets fantômes
ရေထဲမှာဒီတိုင်းစွန့်ပစ်ထားခဲ့ကြတဲ့ဘာဖန်ပိုက်အဟောင်းတွေတုံးပြီးတန်နာကြောက်တန်းတစ်ခုကိုဖန်တီးထားတာဖြစ်ပါတယ်။မောင်ဆေးမျိုးကကုမ္ပဏီထုနဲ့ပေါင်းပြီးဒီငါးဖန်ပိုက်အဟောင်းတွေကိုရှာဖွေဆက်ယူထားတာပါ။ကျွန်တော်တို့ကဘာကြီးရဲ့ပင်လယ်ရီသမုဒ္ဒရာတွေထဲမှာတဘာဝအတိုင်းရှိနေတဲ့အရာတွေဘလောက်အနည်းများနေသလဲဆိုတာကိုပေါ်လွင်စေအောင်တန်နာကြောက်တန်းအတုထုကိုလှုပ်ထားတာဖြစ်ပါတယ်။
ကဘာကြီးပူနွေးလာမှုရဲ့ဆိုးကျိုးကတက်ရှိအလုံးအပေါ်တက်ရောက်မှုရှိနေတယ်ဆိုတာကိုပုံဖော်ဖန်တီးထားတဲ့အနုကီဆိုတဲ့ဖန်တီးမှုကိုလည်းမိထွန်းပွဲတော်လာသူလူကြီးလူငယ်မရွေးသဘောကျကြပါရဲ့အေးခဲတဲ့အတိတ်ဆဝိုင်းဒေသမှာနေထိုင်ကြတဲ့အင်းညွေတိုင်းရင်းသားတွေလိုအနုကီဇက်ကောင်လေးနှစ်ကောင်ကိုဖန်တီးထားတာဖြစ်ပါတယ
်။ Les Anouki ce sont des personnages des petits personnages blancs inspirés des Inuits.
အင်းညွေတိုင်းရင်းသားတွေကိုသဘောကျပြီးတော့အနုကီလို့နာမည်ပေးထားတဲ့ဇက်ကောင်လေးတွေကိုဖန်တီးထားတာပါ။သူတို့နေထိုင်တဲ့ပတ်ဝန်းကျင်မှာရေခဲတွေအေးပျော်ကုန်တဲ့အတွက်သူတို့ကမ္ဘာတခြားနေရာတွေမြို့တွေစီကိုလှည့်လည်ပြီးတော့သွားနေရတယ်ဆိုတာကိုသိဖို့ထားတာဖြစ်ပါတယ်။ပျော်ပျော်နေတတ်တဲ့ဒီဇက်ကောင်လေးတွေကတယောက်နဲ့တယောက်ခင်မင်းရင်းနှီးမှုအတူတကွရှိမှုကိုကိုးစားပြုတယ်လို့ကျမတို့ရဲ့ခံစားချက်တွေကိုလည်းသူတို့ကပြောပြနိုင်ပါတယ်။ကမ္ဘာကြီးပုံရိပ်လာမှုရဲ့တည်ရောက်မှုတွေကိုတိုက်ရိုက်ခံနေရတဲ့အင်းညွတ်တိုင်းသားတွေဖြစ်တော့တဘာဝပတ်ဝန်းကျင်အကြောင်းကိုလည်းသူတို့ကပြောပြနေကြပါတယ်။
Christmas ကိုကြိုဆိုတဲ့ Leon Meaton ပွဲတော်ကိုနှစ်စဉ် December လဇာနိုင်မှာ၄ရက်ကြာကျင်းပပါရယ်မြို့ရဲကအထင်ကြီးနေရာတွေသာမကအပန်းဖြေအနားယူနိုင်ကြတဲ့ပန်းခြံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအလှတွေကိုလှည့်ပတ်ခြင်းရင်းတယောက်နဲ့တယောက်ဆုံတွေ့နိုင်ကြတာကိုမြို့ကန်တွေသဘောကျနေကြပါတယ်
Ça rapproche le monde, il y a tout le monde qui sort. Enfin, c'est quand même le côté.
Nous allons à toucher ni jale, soudé souzi mu myo phit si ba le. In pye yau ni ja bi me Christmas angwe tat de ne nwe thwi pyo shwe mu go khan sa ya ba le. Nit de ma ku kin akhu lo nit de ku ju de pwe daw myo go jama tait pi lo nit tat tabor ja ba le.
ဆောင်ရသည့်ချမ်းအေးတဲ့ကာလမှာမိထွန်းပွဲတော်ကြောင့်စိတ်အမောတွေကိုခဏတာပြေစေတယ်လို့တချို့ကလည်းပြောပါတယ
် besoin il y en a vraiment besoin c'est important c'est des petits événements comme ça qui permettent de lâcher un peu
ဒီလိုပွဲမျိုးကျမတို့လိုအပ်တယ်အရေးပါတယ်လို့ထင်ပါတယ်ဒီလိုပွဲတော်မျိုးရှိတဲ့အတွက်ကျမတို့တွေနေ့တူကရုန်းကန်လှုပ်ရှားနေကြရတဲ့ဘဝကနေခဏလွတ်မြောက်သွားတယ်လို့ခံစားရပါတယ်လူမှုဘဝမှာကြုံနေကြရတဲ့အခက်အခဲတွေဆိုရင်တောကတွေကနေခဏတာလွတ်မြောက်သွားစေပါတယ်တညက်နေပဲဖြစ်ဖြစ်ကို့မှာရှိတဲ့ခက်ခဲတွေကိုခဏပေးဖယ်ထားပြီးစိတ်ချမ်းသာပျော်ရွှင်သွားစေပါတယ
်မြို့ရဲတဝိုက်မိအောင်တွေနဲ့အလှဆင်ဖန်တီးပြသမှုတွေကိုလူတွေလွယ်လွယ်ကူကူချေချင်းရှောက်ကြည့်နိုင်ကြဖို့အတွက်မိထွန်းပွဲတော်ကျင်းပတဲ့နေရာတဝိုက်လမ်းတွေကိုခွဲတော်ချိန်တွင်ပိတ်ထားပါတယ်အဲ့လိုပိတ်ထားလို့တွားရည်လာရည်ခက်ခဲတာကိုတော့မြို့ကန်တချို့ကသိပြီးတော့သဘောမကျကြပါဘူ
း C'est beau mais c'est un peu chiant pour ceux qui travaillent encore surtout moi le soir
လာတော့လာပါတယ်ဒါပေမဲ့ကျမတို့ညာဘက်အလုံးလုံးတဲ့သူမျိုးအတွက်နည်းနည်းစိတ်နှောက်ယှက်ဖြစ်ရပါတယ်လမ်းတွေအလုံးပိတ်ထားတော့အိမ်ပြန်ရတာခက်ခဲပါတယ်ကျမနေတာကတိမ်မဝေးတော့ကံကောင်းတယ်လို့ပြောရမှာပါကျမရဲ့လုပ်ဖို့ကြိုက်ဘက်တည်းဆိုရင်ငါးရက်ခွဲဘက်မှာနေကြတော့အိမ်ပြန်ရခက်ကြပါတယ်လမ်းတွေပိတ်ထားတော့ဘတ်စ်ကားတွေအလုံးရင်ကျောထဲမှာရှေ့ဆက်သွားမရဖြစ်နေကြပါတယ်ပွဲတော်က၄ရက်ထဲမို့တော်ပါသေးတယ်
ပြည်ထောင်နိုင်ငံတောင်ပိုင်းကလီယွန်မြို့ကိုနှစ်စဉ်ကဘာလှည့်ဧည့်သည်6တန်းထက်မနည်းလာတယ်လို့လီယွန်ခီးသွားလုပ်ငန်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်အခုလိုမျိုးနိုင်ငံဆောင်ကကဘာလှည့်ခီးသည်တွေအလားများတဲ့မြို့မှာအခု2024ဒီဇင်ဘာလ5ရက်ကနေ6ရက်နေ့အထိ4ရက်ကျင်းပခဲ့တဲ့လီယွန်မီထွန်းပွဲတော်ကိုပြင်သစ်ပြည်တွင်းနဲ့နိုင်ငံတကာဧည့်သည်2တန်းလောက်လာတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်ဘယ်သူမဆိုအခမဲ့လာကြည့်နိုင်တဲ့လီယွန်မြို့ကမီထွန်းပွဲတော်မှာဧည့်သည်တွေအနေနဲ့ပရဟိတအလူအတွက်ဖျောင်းနိုင်တချောင်းကို2ယူရိုနဲ့ဝယ်ယူပြီးတော့ခရစ်စမတ်ကောင်းချီးမင်္ဂလာတွေမျှဝေနိုင်ဖို့လဲစီစဉ်ပေးခဲ့ပါရရှင်။ကျမဆူမြတ်မ
မဆူမြတ်မတင်ဆက်တဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ပါရှင်။ဒီစီစဉ်တဲ့ review ကထွက်လွင်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်လို့ရပါတယ်။အခုတော့သတင်းကြေကိုပြောပြပါဦးမယ်ရှင်။ရုရှားနိုင်ငံမြို့တော်မော်စကိုမှာရုရှားဗိုလ်ချုပ်ကြီးတဦးလှုပ်ကြံတက်တက်ခံရမှုဟာသူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းကအင်္ဂါနေ့မှာပြောပါရယ်စကူတာမှာပုံတက်ဆင်ပြီးအဝေးထိန်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာပါရုရှားစစ်တပ်ရဲ့နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ရေးဆိုင်ရာတပ်ဖွဲ့များအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Igor Krylov ဟာရုံးကိုအသွာအင်္ဂါအထွက်မှာပဲတက်ပြတ်ခံခဲ့ရတာပါသူနဲ့အတူသူ့ရဲ့လက်ထောက်လည်းသေဆုံးခဲ့ပါတယ်နောက်ဆီးရီးယားရေးနဲ့ပတ်သက်လို့ကတော့နိုင်ငံအတွင်းစစ်ပွဲတွေမပြီးဆုံးသေးတဲ့အကြောင်းနဲ့ထိလဲ ထိလွယ်ရှာလွယ်အခြေအနေနဲ့အခက်အခဲများများကိုရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂထူးကိုစလေကသတိပေးပါရယ်အားလုံးပါဝင်တဲ့နိုင်ငံရေးအသွင်ကူပြောင်းမှုအမြန်ဆုံးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါရယ်ငြိမ်းချမ်းရေးတည်ငြိမ်ဖွံ့ဖြိုးရေးနဲ့စီးပွားပြည်သူအားလုံးပါဝင်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိဆောင်ရွက်နိုင်မဲ့အခွင့်အလမ်းကောင်းတစ်ရက်တော့ရှိနေပါပြီလို့စီးပွားနိုင်ငံဆိုင်ရာကုလထူးကိုစလေဂီယာဖက်ဒါဆန်ကလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြောဆိုခဲ့ပါရယ်ရှင်ဒီနေ့အတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ဒီနေ့အစီအစဉ်ထုတ်လို့ရေမှုကတော့နန်းလောင်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီဇင်ဘာလ18ရက်ပုံထုနေ့မနက်ခင် VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Digital ရုပ်သံလိုင်းကနေဖမ်းယူနားဆင်လို့ရပါတယ်ရှင်ကျွန်တော်တို့အစီအစဉ်လေးကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးပဲစမ်းပါပေးခြင်းကြပါသေးရှင်ကျွန်မခင်ဗျူထွေးပါနောက်အစီအစဉ်လေးမှာပြန်ဆုံပါအောင်ပဲရှင်